တရင်သားလက်နက်ကန်အဖွဲ့တချို့သိမ်းယူထားတဲ့ဒေသအတွင်းမှာတံပြန်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစက်တင်ဘာလ3ရက်နေ့မှာပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းစာရိကဖော်ပြချပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေကိုစက်တင်ဘာ3ရက်နေ့ကတွေ့တာမှာအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။မြန်မာအမျိုးသားမဟာမိတ်တပ်မတော် MNDAA တရားအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့ကရှမ်းပြည်နယ်တွင်းကဒေသတချို့ကိုသိမ်းယူထားချိန်မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောဆိုတာဖြစ်ပါတယ်။တိုင်းဒါလက်နက်ကန်အဖွဲ့တချို့ဟာနိုင်ငံရဲ့အကျက်တဲကိုခွင့်ကောင်းယူပြီးနေမြေချဲ့ထွင်ဖို့ကြိုးစားတယ်လို့လည်းသူကဆွတ်ဆွဲပါတယ်။နေမြေသိမ်းတဲ့လက်နက်ကန်အဖွဲ့တွေကိုအကြမ်းဖက်တောင်းချမ်းသူတွေလို့တုံ့နှုံပြီးဒီအဖွဲ့တွေကစစ်တပ်ရဲ့တံပြန်ထိုးစစ်ကိုကာကွယ်ဖို့လူထုကိုလူသားအတိုင်းအဖြစ်အသုံးပြုနိုင်ဖို့လဲကြိုးပမ်းတယ်လို့သူကဆိုပြီးလူထုအနေနဲ့သတိထားကြဖို့ဆိုပြီးတော့ပြောပါတယ်။ဒီအဖွဲ့တွေရဲ့အခြေအနေသတင်းရရှိမှုအပေါ်အခြေခံပြီးစစ်တပ်ကတံပြန်ထိုးစစ်ဆင်မယ်လို့လည်းပြောပါတယ်။နိုင်ငံတော်ကဒေသတွေအပေါ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားထိခိုက်သေးဆုံးမှုအခြေခံအဆောက်အုံတွေနေအိမ်တွေပျက်စီးရမှုသတင်းတွေလည်းမကြခဏဆိုသလိုထွက်ပေါ်နေတာပါမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကိုတားဆီးနိုင်ရေးအတွက်လေရင်စီတင်သွင်းမှုကိုကန့်သတ်နိုင်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဆောင်ရွက်ကြဖို့ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကလည်းတိုက်တွန်းထားပါတယ်ရှင်